ီနယ်ရက်စောက်နယ်နောင်ချိုအကြားကျောက်ကူမြို့ဝင်းကျင်မှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတပ် RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီတပ် SSPP တို့ February 1ဒုတိယပတ်မှာတိုက်ပွဲဖြစ်ပေါ်ပါတယ်ရှမ်းထူထောင်ရေးတပ်အရင်းနှိမ်သွားလို့တပ်မဟာမှုမိသားစုနဲ့နောက်လိုက်တွေတဲ့နယ်ခရမ်းအမြောက်များနဲ့ဖမ်းဆီးရမိတယ်လို့ရှမ်းတိုးတက်ရေးတပ်ကပြောကြောင်းဖေဗရီလ6ရက်နေ့တုန်းအေယာဝတီသတင်းမှာပေါ်ပြပါတယ်ကြည်တိမြို့နယ်ကဆောက်ခွာလာတဲ့ရှမ်းထူထောင်ရေးတပ်ကိုတောင်ကြီးမြို့မြောက်ဘက်မှာရှမ်းတိုးတက်ရေးတပ်ကတိုက်တာဖြစ်ပါတယ်ရှမ်းထူထောင်ရေးတပ်ကိုကူညီတဲ့အနေနဲ့စစ်ကောင်စီတိုက်လေရင်နှင်းကဘုံကျဲသွားတယ်လို့ရှမ်းတိုးတက်ရေးတပ်ဘက်ကပြောပါတယ်ရှမ်းတိုးတက်ရေးတပ်ဟာ1989မှာနဝတအစိုးရနဲ့အပြစ်ရပြီးရှမ်းပြည်နယ်အထုဒေသ3ကိုထိတ်ချုပ်ခွင့်ရပါတယ်နန်ခမ်းကြောက်မဲပြည်ပေါ်လာရှုမိုင်းရယ်တန်ရန်ကျေးသီးမိုင်းရှုလင်းခေစားတဲ့ဒေသတွေဟာရှမ်းတိုးတက်ရေးတပ်ချုပ်ကင်နဲ့နယ်မြေဖြစ်သွားပါတယ်အဲ့ဒီအချိန်ကရှမ်းတိုးတက်ရေးတပ်မှာအင်အား4000လောက်သာရှိပြီးအပြစ်ရထားပေမဲ့နောက်ဟာတပ်စစ်တပ်နဲ့မကြာခဏတိုက်ပွဲဖြစ်လေရှိပါတယ
်ရှမ်းတိုးတက်ရေးတပ်မြပြားခံတဲ့ရှမ်းစတိတ်အာမီ SSA ရှမ်းပြည်တပ်မတော်ကို1960ပြည်လွန်မှာဖွဲ့စည်းတော့အင်အား1600ခန့်ရှိပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မှာဌာနချုပ်လုပ်ထားပါတယ်။အဲ့ဒီအထဲမှာပလောင်တန်ရင်နှင်းရင်ပါဝင်ပြီး1968မှာခွဲထွက်သွားပါတယ်။ SSC တပ်ကိုမြောက်ပိုင်းတပ်နဲ့တောင်ပိုင်းတပ်ဆိုပြီးခွဲခြားလှုပ်ရှားပြန်ပါတယ်။ဒီကာလမှာဘကပဗမာပြည်ကွန်မြူနစ်ပါတီနဲ့ဆက်သွယ်ပါတယ်။ SSC ကိုအာသစ်လောင်းတဲ့အနေနဲ့1981မှာရှမ်းပြည်တိုးတက်ရေးပါတီဖွဲ့စည်းတာကြောင့်ရှမ်းပြည်တိုးတက်ရေးတပ်အဖြစ်ထင်ရှားလာပါတယ်။1980ပြည်လွန်နှစ်တွေမှာရှမ်းတိုးတက်ရေးတပ်နဲ့ဘကပတပ်တို့စီရေးပူးပေါင်းဆောင်ရွက်တာတွေများလာပါတယ်။ဘကပဌာနချုပ်ရှိတဲ့ဝဒေသပန်ဆန်းမှာရှမ်းတိုးတက်ရေးတပ်ဟာနိုင်ငံရေးစီရေးတင်နန်းတက်ပြီးပူးပေါင်းလှုပ်ရှားတာတွေရှိလာသလိုအုပ်စုကွဲတွေလည်းများလာပါတယ်။
စီဆိုရနဲ့အပြစ်ရဆွေးနွေးပွဲလုပ်ပြီးရှမ်းပြည်မြောက်ပိုင်းအထုဒေသ3ကို1989မှာသတ်မှတ်ခဲ့ပြီးမြန်တိုးတရေးတပ်ဟာဝအဖွဲ့နဲ့အဆက်အသွယ်ရှိပါတယ်။ကျေးတိမြို့နယ်ဝဟိုင်းဒေသကိုဗဟိုပုပြီးစစ်အင်အားဖြည့်တင်းပါတယ်။ဗိုလ်ချုပ်ပန်ဖဦးဆောင်ပြီးခစ်မီတဲ့နဲ့ကန်ဆောင်နိုင်အောင်ကြိုးပမ်းပါတယ်။နဝတစီဆိုရနဲ့သဘောတူချက်ယူတာကိုမကျေနပ်တဲ့စောဆိုင်လိပ်အဖွဲ့ဟာခွန်စာဥဆောင်နဲ့မော်ထိုက်တပ်နဲ့ပေါင်းသွားပါလေ1995မှာစိုင်းလိပ်ကွယ်လွန်ပြီး1996မှာခွန်စာလက်နက်ချတော့မော်ထိုင်တပ်လည်းပြစ်သွားပါလေဒါပေမဲ့ရွှေစည်အဖွဲ့ကလက်နက်မချဘဲရှမ်းပြည်ပြန်လေထူထောင်ရေးတပ်ကိုဖွဲ့စည်းပါတယ
်ကျောက်ဖြူယူနန်ရေနံသဘာဝဓာတ်ငွေလိုင်းတိဆောက်ဖို့အတွက်ရှမ်းတုတ်တက်ရေးတပ်ကြီးစိုးတဲ့နေရာတွေကိုတပ်မတော်ကချုပ်ကင်ဖို့ကြိုးပမ်းတဲ့အခါမှာလက်နဲ့ရုပ်သိမ်းခံရတဲ့အဖွဲရှိသလိုနေရာရွှေပြောင်းခံရတဲ့အဖွဲလည်းရှိလာပါတယ်။မကျေနပ်တဲ့တန်ရင်တွေကရှမ်းထူထောင်ရေးတပ် RCSS နဲ့ပူးပေါင်းတဲ့အတွက်မြောက်ပိုင်းကိုတောင်ပိုင်းတပ်တွေဝင်ရောက်ဖို့လွယ်ကူသွားတာဖြစ်ပါတယ်။2010ခုနှစ်မှာရှမ်းတုတ်တက်ရေးတပ်ကတန်ရင်နှင်းရင်နေကြားစောက်တပ်ဖြစ်သွားပါတယ်။ရှမ်းတုတ်တက်ရေးတပ်ကိုဗိုလ်ချုပ်ပန်ဖဆက်လက်ဦးဆောင်ပါတယ်။ဒီတော့အတွင်းပလောင်တပ်ဟာတောင်အမျိုးသားလူမျိုးရေးတပ် TNLA အဖြစ်အသွင်ပြောင်းသွားပါတယ် KIA ကချင်တပ်အကူအညီနဲ့2017မှာစတင်လှုပ်ရှားတဲ့တောင်တပ်တွေဟာအင်အား9000လောက်ရှိပါတယ
်ဦးသိစိန်အစိုးရနဲ့ပြည်내ပြည်ထောင်စုအဆင့်အပြည့်ရသဘောတူချက်လုပ်ခဲ့တဲ့ရှမ်းတိုးတက်ရေးတပ်ဟာနိုင်ငံလုံးဆိုင်ရာအပြည့်ရသဘောတူချက် NCA ကိုလက်မှတ်မထိုးပါဘူးရှမ်းထူထောင်ရေးတပ်နဲ့ရောတပ်မတော်နဲ့ရောတိုက်ပွဲဖြစ်ပွားပါတယ်ဝတ်တပ်ဖွဲ့ကောင်းဆောင်တဲ့ Federal နိုင်ငံရေးဆွေးနွေးပွဲကော်မတီမှာရှမ်းတိုးတက်ရေးတပ်ဟာအဖွဲ့ဝင်ဖြစ်ပါတယ်။ရှမ်းထူထောင်ရေးတပ်ကတော့ဦးသိစိန်အစိုးရလက်ထက် NCA အပြည့်ရစာချုပ်ကိုလက်မှတ်ထိုးပြီးရှမ်းတိုးတက်ရေးတပ်ချုပ်ကိုင်တဲ့နယ်မြေတွေကိုဝင်ရောက်အခြေစိုက်ပါတယ်။ဒါပေမဲ့ရှမ်းတိုးတက်ရေးတပ်ရဲ့ဝန်ဟိုက်ဌာနချုပ်နဲ့ဆယ်မိုင်အကွာလွယ်ဟွန်းတောင်ကျောမှာနေရာယူထားတဲ့ရှမ်းထူထောင်ရေးတပ်မကြာမီကအရင်နိုင်သွားတာဟာရှမ်းလက်နက်ကိုင်ပြည်ပကရဲ့ထူးခြားမှုလို့မြင်ကြပါတယ်။ရှမ်းတိုးတရေးတပ်တဦးဒီမတိုက်နိုင်တဲ့စစ်ပွဲကိုဝတ်တပ်ဖွဲ့အခုအညီနဲ့တိုက်ခိုက်ပြီးအောင်ပွဲခံလိုက်တာလို့လည်းမြင်ကြပါတယ်။ ဒီလက်နက်ခိုင်အဖွဲ့တွေဟာကို့အစီအစဉ်နဲ့ကိုရေရှည်လှုပ်ရှားလာကြတဲ့အဖွဲ့တွေဖြစ်တာကြောင့်ຫນွေဦးတော်လာရေးမှာပါဝင်စင်နေဖို့ရွေချက်ရှိမရှိဆိုတာအခုတည်းကရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးခင်ဗျာ